ခုတစ်ပတ်တွင်မြန်မာစစ်ကောင်းဆောင်ရုရှားနိုင်ငံကိုတွားရောက်ခဲ့တာဟာနိုင်ငံတကာကဖယ်ချင်မှုတွေနဲ့ရင်ဆိုင်နေရတဲ့သမ္မတပူတင်အတွက်အသက်ရှူပေါက်ရစေခဲ့တယ်ဆိုတဲ့ကောင်းစဉ်နဲ့မက်စလာ9ရက်က South China Morning Post သတင်းစာကဆောင်းပါးကိုပထမဆုံးတင်ပြပါမယ်နိုင်ငံကမှာတန်တမန်ဆက်ဆံရေးရာဖယ်ချင်ခံထားရတဲ့ရုရှားလိုနိုင်ငံမျိုးကလွှဲရင်မြန်မာစစ်ကောင်းဆောင်လိုပြည်သူကိုတပ်ဖြတ်နေတဲ့အာဏာရှင်တယောက်ကိုဘယ်နိုင်ငံကမှလက်ခံတွေ့ဆုံမှာမဟုတ်တဲ့အကြောင်းဝါရှင်တန်အမျိုးသားစစ်တပ်သူကပေါမော့ခဇက်ဂရီဘူဇာကဆောင်းပါးမှာတုံ့တက်ထားပါတယ်မြန်မာနိုင်ငံဟာတကယ်တော့ရုရှားအတွက်ထိတ်တန့်ဦးစားပေးမဟုတ်ပါဘူးဒါပေမဲ့သမ္မတပူတင်ဟာယူကရိန်းစစ်ပွဲကြောင့်နိုင်ငံကဖိအားပေးနေရတဲ့အချိန်မှာအသက်ရှူချောင်စေတဲ့နိုင်ငံဖြစ်မြန်မာကိုရှုမြင်တာဖြစ်ပါတယ်ရုရှားဟာတန်တမန်ကြီးရဖယ်ချင်ခံထားတဲ့အတွက်သူ့ကိုလက်ခံတဲ့နိုင်ငံတွေနဲ့ဩဇာအာဏာပြန်လည်တိစောက်ဖို့ကြိုးစားတာဖြစ်ပါတယ်လို့ပေါမခဇက်ဂရီဘူဇာကပြောပါတယ်။တိုင်းသာလက်နက်ကိုင်အဖွဲ့ရဲ့ထိုးစစ်ဆင်တိုက်ခိုက်မှုတွေနဲ့ရင်ဆိုင်နေရတဲ့စစ်ကောင်စီဟာရုရှားစီကလက်နက်နဲ့နှီးပညာတွေရဖို့ကလည်းဒီခီးစဉ်အတွက်အဓိကရွေချက်ဖြစ်တဲ့အကြောင်း South China Morning Post ဆောင်းပါးကဆိုပါတယ်။စစ်ကောင်းဆောင်ဟာ Yak 130တိုက်လေအနေနဲ့နောက်ဆုံးပေါ်ဒရုန်းနဲ့တိုက်ခိုက်တဲ့နှီးပညာတွေပေးဖို့သမ္မတပူတင်ကိုတောင်းဆိုခဲ့တဲ့အကြောင်းဒေါက်တာဇက်ဂရီဘူဇာကပြောပါတယ်စစ်ကောင်စီဟာလေဆောင်တိုက်ခိုက်မှုတွေလုပ်ဖို့တိုက်လေရင်ပို့ပြီးလိုအပ်နေပေမဲ့ဒီတိုက်လေရင်ဟာကုန်ကျစရိတ်ကြီးမြင့်တဲ့အပြင်ပြုတ်ပြင်ထိမ့်သိမ်းစရိတ်နဲ့ရုရှားပညာရှင်တွေပါလိုအပ်တဲ့အတွက်ဗန်နာငွေနှဲပါနေတဲ့စစ်ကောင်စီဟာတိုင်းရင်းသားတပ်တွေရဲ့ထိုးစစ်ကိုဒရုန်းတိုက်ခိုက်မှုနဲ့ထိန်းထားဖို့ရည်ရွယ်တာဖြစ်တယ်လို့ပါမောခဇက်ဂရီဘူဇာကတုံ့တက်ပါတယ်စစ်ကောင်းဆောင်ရဲ့ရုရှားခီးစဉ်မှာနည်းပညာနဲ့ယင်းနှိမ့်မြုပ်နှံမှုသဘောတူညီချက်တွေလက်မှတ်ထိုးခဲ့တာအပြင်သမ္မတပူတင်လိုထိတ်တန့်ကောင်းဆောင်နဲ့တွေ့ဆုံဝင်ကြခဲ့တာဟာလည်းတန်တမာရေးရအောင်မြင်မှုဖြစ်တယ်လို့ဩစတြေးလျအမျိုးသားတက္ကသိုလ်ကသူတေတီဟန်တာမာစတင်ကသုံးသပ်ပါတယ်စစ်ကောင်းဆောင်နဲ့ရုရှားသမ္မတတို့နှစ်ဦးတွေ့ဆုံတဲ့သတင်းတပ်ပုံတွေကိုကြည့်ရင်တရုတ်မြန်မာဆက်ဆံရေးမှာမမြင်ရတဲ့လူပုဂ္ဂိုလ်ချင်းခင်မင်ယင်းနှိမ့်မှုကမြင်နိုင်တယ်လို့ဟန်တာမာစတင်ကသုံးသပ်ပါတယ်ဇက်ခရီဘူဇာကတော့တမရပူတင်နဲ့စစ်ကောင်းဆောင်တို့ကြားကဆက်ဆံရေးအခြေအနေကိုဓာတ်ပုံနေရင်မဆုံးဖြတ်နိုင်ပါဘူးလို့ပြောပါတယ်။တမရပူတင်နဲ့တွေ့ဆုံစဉ်ကစစ်ကောင်းဆောင်ဟာကြောင်တောင်တောင်နိုင်တဲ့လောက်ရတဲ့လုပ်ခဲ့ပါတယ်။ယုံနန်းစကားကိုအခြေခံတဲ့ရှေ့ခေတ်ကမြန်မာစာအုပ်တအုပ်ကိုပူတင်ကိုလက်ဆောင်အဖြစ်ပေးခဲ့ပါတယ်။ပူတင်ဘက်ကတော့စိတ်ရှုပ်ထွေးသွားပြီးထွက်ပြေးခြင်းစေပေါက်နေပုံရပါတယ်လို့ပမောခဇက်ခရီဘူဇာကပြောထားတာကိုဆောင်းပါးမှာဖော်ပြပါတယ်။အခုဆက်လက်ပြီးစစ်ကောင်စီဟာရုရှားနဲ့နျူကလ িয়ার နည်းပညာပူးပေါင်းဆောင်ရွက်ဖို့လက်မှတ်ရေးထိုးမှုတွေအကြိမ်ကြိမ်လုပ်ခဲ့ပေမဲ့မြန်မာနိုင်ငံမှာတိစောက်မယ်ဆိုတဲ့နျူကလ িয়ার ဆက်ယုံအမှန်တကယ်တိစောက်ပြီးစီးမဲ့အချိန်ကိုထုတ်ပြန်ထားတော့မရှိတဲ့အကြောင်းကမ္ဘာနျူကလ িয়ার သတင်း WNN ရဲ့သတင်းဆောင်မကိုတင်ပြပါမယ်။မြန်မာနိုင်ငံဟာရုရှားနဲ့ပူးပေါင်းပြီးနျူကလ িয়ার သုတေသနဌာနတည်ထောင်မှု2015ခုနှစ်မတ်လမှာပထမဆုံးလက်မှတ်ရေးထိုးခဲ့ပါတယ်။အဲဒီနောက်စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်မှာ2022ခုနှစ်ဇူလိုင်လ2023ခုနှစ်ဖေဖော်ဝါရီလနဲ့အောက်တိုဘာလတွေမှာနှစ်နိုင်ငံနျူကလ িয়ার နည်းပညာပူးပေါင်းဆောင်ရွက်ဖို့လက်ကျင့်တင်ကြဖို့နဲ့နျူကလ িয়ার ဆက်ယုံတိစောက်ဖို့စတဲ့ခေါင်းစဉ်အမျိုးမျိုးတက်ပြီးလက်မှတ်ရေးထိုးခဲ့တဲ့အကြောင်း WNN သတင်းဌာနကဖော်ပြပါရယ်အခုနောက်ဆုံးအကြိမ်လက်မှတ်ရေးထိုးမှုမှာတော့110မဂါဝပ်ထုတ်လုပ်မဲ့အသေးစားနျူကလ িয়ার ဓာတ်ပေါင်းမှုတစ်ခုမြန်မာနိုင်ငံမှာတိစောက်သွားမယ်သဘောတူညီချက်ဖြစ်ကြောင်းပြောပါရယ်မြန်မာနိုင်ငံအတွက်ဈေးသက်သာတဲ့လျှက်စစ်တအားနဲ့အလုတ်ကိုင်းခွင့်လန်းနေရရှိစေမယ်လို့သမ္မတပူတင်ကပြောထားပေမဲ့တိစောက်ပြီးစီးမဲ့အချိန်ကိုတော့ဖော်ပြထားတာမရှိတဲ့အကြောင်းတင်ပြလိုက်ရပါတယ်ခင်ဗျာ